တို့ကိုသတင်းတွေကြားဘူးလားပုံတွေထဲမှာတွေ့ဘူးလားကြားပါဦးကြီးလူချင်းအခုမှတွေ့ရတာထူးမှန်သာပါတယ
်ဟုတ်ကဲ့ဝမ်းသာ
အဘိဗီဝေကိုအခုလိုအင်တာဗျူးပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ပထမဆုံးမေးချင်တာကတော့အခုလောလောဆယ်ဖြစ်နေတဲ့အခြေအနေကိုနည်းနည်းမေးချင်ပါတယ်အခု KIA နဲ့အစိုးရတပ်တွေကြားမှာဧပြီလဆမ်းကစပြီးတော့တိုက်ပွဲတွေပြန်ဖြစ်တယ်လို့ကြားပါတယ်ဆိုတော့အဲ့ဒီမတိုင်ခင်နေ့တွေမှာတိုင်းရင်းသားတွေနဲ့ညီညာရေးအလားအလာတော်တော်ကောင်းနေပြီဒီတခါတော့ဒါအပြစ်ခရစေးရေးနဲ့ပတ်သက်ပြီးတော့မူတွေပေါင်းတွေလောက်တာလည်းပဲနှစ်ဖက်ညှိပြီးတော့ရေးဆွဲကြတယ်ဘာညာဆိုတော့ကြားလိုက်ရပါတယ်ဆိုတော့အဲ့လိုကြားနေရတဲ့အချိန်မှာအခုလိုတိုက်ပွဲတွေဖြစ်လာတယ်ဆိုတော့အဲ့ဒီညဉ့်ညံရေးအလားအလားအပြစ်ခတ်ရစီအလားအလားကိုဘယ်လောက်များထိခိုက်သွားစေပါလဲဘယ်လောက်များနောက်ပြန်ဆုတ်သွားစေလို့ထင်ပါလဲ
တစ်ဖက်နဲ့တစ်ဖက်ဒီဆွေးနွေးနေတဲ့အပေါ်မှာယုံကြည်မှုတွေကိုအများကြီးဟိုညော့သွားစေပါတယ်တကယ်တော့ဒီဆွေးနွေးနေတဲ့အချိန်တွေမှာတော့နောက်ဒီကျွန်တော်တို့ကမစ်ချီနာမှာအောက်တိုဘာလမှာဒီအစိုးရကိုယ်စားလှယ်များနဲ့ KIA ကိုယ်စားလှယ်များကနှစ်ဖက်တိုက်ပွဲတွေကိုလျှော့ချဖို့ဆိုတဲ့ဟိုဂတိကဘုတ်တယ်ရှိပါတယ်အဲ့တော့ဒီဆွေးနွေးပွဲတွေမှာကောဒီဂတိတွေရှိနေရင်းနဲ့လည်းအခုလိုတိုက်ပွဲတွေဖြစ်တယ်ဆိုတော့ကဆွေးနွေးမှုအပေါ်မှာအများကြီးအနှောက်အယှက်ပေးနိုင်ပါတယ
်ဆိုတော့အခုဖြစ်တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စီက VOD သတင်းထုတ်တယောက်မြကြီးနားမှာတော့လည်းပဲအစိုးရဘက်ကဒုတိယဗိုလ်ချုပ်ကြီးတယောက်ကိုမေးပါတယ်ဆိုတော့သူကဟာတိုက်ပွဲလို့မပြောနိုင်ဘူးဒါကတော့အဲ့မှာစီးပွားရေးလွတ်ကွက်တွေရှိတယ်အဲ့သစ်လုံငန်းတွေနဲ့ပတ်သက်ပြီးတော့ပြည်ပခါဖြစ်ပြီးတော့ဖြစ်နေရတဲ့ကိစ္စဖြစ်တယ်လို့ဆိုပါတယ်ဆိုတော့တနည်းအားဖြင့်ကြည့်ရင်တချို့သုံးသပ်သူတွေကလည်းပြောကြတယ်ဒီပြည်တွင်းစစ်မှာအစိုးရဘက်ကသာမကဒီတော်လှန်ရေးအင်အားစုတွေတိုင်းရင်းသားတွေဘက်ကလည်း vested interest ရှိနေတယ်သူတွေလည်းအဲ့ဒီနေမှာသူတို့ကလည်းစီးပွားရေးလုပ်နေကြတဲ့ကိစ္စတွေရှိတယ်ဆိုတော့စီးပွားရေးအချင်းချင်းစီးပွားရေးပြည်ပခါလည်းအရေးကြီးတယ်လို့ဆိုကြပါတယ်ဆိုတော့နိုင်ငံရေးကိစ္စကိုဖယ်ထားလိုက်ရင်အချက်စီးပွားရေးကိစ္စကဘလောက်အရေးပါပါလဲဒီလိုပြည်ပခါတွေဖြစ်နေရတဲ့ထမ
ဒီဟာကိုတူတူလေးပြောမယ်ဆိုရင်တော့အစိုးရနဲ့ကျွန်တော်တို့တိုင်းဒေသနဲ့ကင်တော်လိုင်းအဖွဲ့တွေစီးပွားရေးပြိုင်ဘက်တော့မဟုတ်ဘူးအဲ့တော့ဒီတိုက်ပွဲကိုစီးပွားရေးကိစ္စနဲ့အကြောင်းပြတယ်ဆိုရင်ဒါခိုင်လုံတဲ့အကြောင်းပြချက်မဟုတ်ဘူးလည်းပဲပြောချင်ပါတယ
်ဆိုတော့ဒါအခုဖြစ်နေကိစ္စဟာစီးပွားရေးကိစ္စတော့မဟုတ်ဘူးပ
ါစီးပွားရေးကိစ္စမဟုတ်ပါဘူးဥပမာတစ်လုပ်ငန်းကိုတင့်မောင်ကိုကိုဖားနေလို့ပြောတဲ့ကိစ္စမျိုးကဟိုခိုင်မခိုင်လုံတဲ့အကြောင်းပြချက်မဟုတ်ပါဘူ
းဟုတ်ကဲ့ဆိုတော့နိုင်ငံရေးနဲ့ပတ်သက်လို့ကအဓိကအခက်အခဲဆုံးကဘယ်ကိစ္စလို့ထင်ပါလဲစဉ်းစားနေမြင်ဖက်ဒရယ်ဆိုတော့တိုင်းရင်းသားတွေကလိုချင်ကြတယ်ဖက်ဒရယ်ပြည်ထောင်စုပုံစံမျိုးဖွဲ့စည်းခြင်းနဲ့ဟိုဘက်ကဒီဟာကိုများသိမ့်နာလေရခက်နေသလားလက်ခံဖို့သိခက်ခဲနေလို့လားသူတို့မဟုတ်တခြားဘယ်လိုအခက်အခဲများရှိနေကြပါလဲဘာလို့များညှိရခက်နေလဲအဓိကအဖြစ်နိုင်ငံရေးမှာ
အချက်နှစ်ချက်ကိုအဓိကပြောချင်ပါတယ်ပထမအချက်ကတိုင်းရင်းသားများတောင်းဆိုနေကြတော့တိုင်းရင်းသားများကိုဟိုနားလည်ပြီးတော့အတိအမှတ်ပြုတ်ပြီးတော့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးဖြစ်ပါတယ်ဒါပထမအချက်ပေါ့ဒုတိယအချက်ကတော့ဒီလက်တွေ့ညှိနှိုင်းတဲ့အပေါ်မှာအခြေခံယူဆချက်တွေအများကြီးကွာခြားမှုရှိပါတယ်အဓိကအချက်နှစ်ချက်ကဟိုဒီအဓိကနှစ်ချက်ကိုပဲဒီလိုပဲပြောချင်ပါတယ်
ဆိုဖက်ဒရယ်ဝတို့လက်မခံဖက်ဒရယ်ဝတို့လက်မခံနိုင်တာလားနားမလဲလားသူတို့မို့ကိုဗိုလ်ချုပ်နေဝင်လက်ထက်ကလေးကပဲဒါဟာပြည်ထောင်စုပြိုကွက်မယ်ဆိုတော့ဝါရဖြန်းသင်ကြားမှုတွေသူတို့ကောင်းဆောင်များစွဲနေရလားဘယ်လိုသုံးသပ်မိပါလဲဗိုလ်ချုပ်သူတို့နဲ့မကြခဏတွေ့နေရတော့
အတိအကားကတော့ဒီဖက်ဒရယ်ကိုလက်မခံခြင်းဘူးလို့ပဲမြင်ပါတယ်နားမလဲတာတော့မဖြစ်နိုင်ပါဘူးလက်မခံခြင်းတာပဲဖြစ်ပါလိမ့်မယ
်ဆိုတော့အဲ့ဒီတချို့ကပြောကြတယ်ညီညာရေးအဖွဲ့ဝင်တွေတချို့အကျိုးဆောင်တွေပုံကိုတွေရတယ်ဟာသူတို့လက်ခံပါတယ်သူစစ်ဘိုလ်တွေတော့မှတော့သဘောပေါက်ကြပါတယ်ဆိုတော့ပြောနေကြပါတယ်အထူးဖြင့်ဘယ်လိုတွေးရပါလဲစစ်တပ်ကလက်မခံလားအယသတချို့နည်းနည်းပါတယ်ပေါ့လေသူတို့ကလက်မခံလားသူတို့မဟုတ်ဗမာလူလူအများစုကိုများဒီဖက်ဒရယ်လက်မခံတဲ့အယူဆဟာဗမာလူလူအများစုကိုများကိုစားပြုနေတယ်ထင်ပါလား
ပြည်သူလူထုအားလုံးကတော့ဖက်ဒရယ်ကိုလက်ခံတယ်လို့ကျွန်တော်နားလည်တယ်အခုကျွန်တော်တို့ NCCT ကနေရေးဆွဲတဲ့တနင်္ဂနွေလုံးပြစ်ခတ်ရစေစာချုပ်မူကြမ်းမှာအပြစ်ခတ်ရစေရေးပြီးတဲ့နောက်ပိုင်းဆွေးနွေးမှုမှာဒီဖက်ဒရယ်ကိုဆွေးနွေးဖို့တင်ပြထားတယ်အစိုးရဘက်ကပြန်ပြီးရေးဆွဲတဲ့ text မှာတော့ဖက်ဒရယ်ဆိုတဲ့စကားလုံးတနည်းမှတုံ့မထားတာကိုတွေ့ရတယ်ဒါကြောင့်မလို့ဒီဖက်ဒရယ်ကိုအစိုးရကလက်မခံနိုင်ဘူးဆိုတဲ့သဘောမျိုးဖြစ်နေပါလေ
တချို့သုံးသပ်သူတွေကတော့အခု2008ဖွဲ့စည်းပုံထဲမှာဇယားတွေခွဲထားတာပေါ့လေဖက်ဒရယ်ပြည်ထောင်စုတွေမှာလုပ်တဲ့အတိုင်းဇယားကမှပါရကဘသူလုပ်ပိုင်ခွင့်ကြည်ရဘာမှာပါရကပြည်နယ်တွေရဲ့လူပိုင်ခွင့်စသဖြင့်ဆိုတော့အဲ့လိုပုံစံကရှိနေပြီသားအဲ့မှာလူပိုင်ခွင့်ကိုသာညှိပြီးတော့ပူပြီးပေးလိုက်နိုင်ရင်ဖက်ဒရယ်ပုံစံမျိုးဖြစ်သွားနိုင်တယ်လို့လည်းတချို့ကပြောကြပါတယ်အဲ့အပြင်ဒီပြည်နယ်လိုက်အစိုးရအာဏာပိုင်ကိုပြည်နယ်လွှတ်တော်ကရွေးကောက်တင်မြှောက်ခွင့်ဒါတွေတနည်းရရှိလာရင်ပ ဖြစ်သွားနိုင်တယ်ဆိုတော့လည်းပြောကြပါတယ်ဖွဲ့စည်းပုံပေါင်းတင်းတာပဲအဲ့ဒါကိုလွတ်တော်တွေကလုပ်ရင်းလည်းဖြစ်မဲ့ပါ냐ပေါ့လေသူတို့မူနဲ့သူတို့ပြောကြတယ်ဘုချုပ်ဘလောက်အယုံကြည်ရှိပါလဲအဲ့ဒီဟာပေါ့
2008ဖွဲ့စည်းပုံကိုတချို့ပညာရှင်တွေက Federal ပုံစံဖွဲ့စည်းပုံဖြစ်တယ်လို့ပြောတယ်ဇယားအရဟို format အရတော့ဟိုအခြေခံယူဆလို့ရခြင်းရမှာဖြစ်ပါတယ်သို့တော်လည်းပဲဒီထဲမှာပါဝင်တဲ့ဟိုတတ်မှတ်ချက်တွေစံနှုန်းတွေဟိုအနာခွေးမှုတွေအရအဆိုရှင်ကျွန်တော်ကဒီ Federal စနစ်ကိုပြပြပြပြပုံမဖော်နိုင်ဘူးလို့ပဲမြင်ပါတယ
်ဆိုတော့အခုမြန်မာနိုင်ငံမှာသတော်ဘုဇုကပြောတယ် Federal ပြည်သူအများစုကလက်ခံတယ်လို့ဆိုတော့တခြားပြည်မားနိုင်ငံရေးပါတီတွေတဲ့တဲ့ပြောရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့တိုင်းရင်းသားတွေအရင်နဲ့ပတ်သက်ပြီးတော့ဘလောက်တိုင်းရင်းသားတွေဘက်ကလူလာချက်ကိုသူတို့နားလေသဘောပေါက်လက်ခံတယ်လို့သုံးသပ်မိပါတယ်အဓိကအချင်း Federal ဆိုတဲ့ကိစ္စမျိုးကို NLD အဖွဲ့အစည်းမျိုးကတည်ဝင်လက်ခံတယ်လို့ပြောတာများကြောက်ဘူးပါလား
တည်ဝင်ထုတ်ပြန်တာတော့မကြောက်ဘူးသို့တော်လည်းပဲဒီ main ကိုနေမှာကြည့်လို့ရှိရင်လက်ခံတယ်လို့ကျွန်တော်ဒီလိုပဲသဘောပေါက်ပါတယ
်ဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တိုင်းရင်းသားတွေအပေါ်သဘောထားကိုဘုချုပ်တို့အနေနဲ့ဒါလက်ခံနိုင်တယ်ဆိုတော့
တိုင်းရင်းသားတွေရဲ့သဘောထားကိုဟိုပုံမလင်းလင်းနဲ့ဟိုဖော်ပြတာမျိုးတော့မတွေ့ရသေးဘူးသို့တော်လည်းပဲဒီတိုင်းရင်းသားများအရေးကိုဟိုအနေဒီလိုဒီပါတီကြီးတွေကတော့သူတို့လက်ခံနိုင်မယ်လို့ဒီလိုပဲမျှော်လင့်ပါတယ
်ဟုတ်ကဲ့တချို့ဒေါန်ဆန်းစုကြည်လန်ဒန်ရောက်တုန်းက LSC မှာအဲကချင်းကျောင်းသားတချို့ထားပြီးဆွေးနွေးတာကြားပါတယ်အဲ့အဲ့ရောကချင်းပြည်နယ်မှာဆေးပြေဒုက္ခတွေဒုက္ခရောက်နေရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့တခွမှမပြောပါလားဆိုပြီးတော့ပြောပါတယ်ဆိုတော့အဲ့ဒီခါကိုအဲ့လိုမျိုးမျိုးကချင်းပြည်နယ်လူတွေမှာတကယ်ပဲရှိကြပါလား
ကချင်းလူစုအထက်မှာရှိနိုင်ပါတယ် KIO အထက်မှာတော့မရှိဘူးမရှိဘူးဆိုတော့ KIO အနေနဲ့ကတော့ NND တော်လည်းကောင်းအခြားသောပါတီများကတော့လည်းကောင်းဟိုကချင်းများအရေးကိုပြောတယ်မပြောဘူးဆိုတော့ကျွန်တော်ကတခါမှထည့်မစင်စားမိဘူး
သူကခါကမ်းမှန်းနေသူကကျွန်တော်ရုစီကိုလာတော့ငါသူ့ကိုအင်တာဗျူးလုပ်တော့တိုင်းရင်းသားတွေနဲ့ဖြစ်တဲ့ပဋိပက္ခမှာဒေါန်ဆန်းစုကြည်လို့ပုဂ္ဂိုလ်ပါဝင်ပြီးတော့နှင်းနှိုင်းဆောင်ရွက်ပြီးရင်ကောက်မယ်လို့သူကသုံးသပ်ကြတယ်ဒေါ်စုဘယ်လိုသွားပါလဲဆိုတော့သူကဗာပြောလဲဆိုရင်နှစ်ဖက်စလုံးကလူလူလာလာဖြစ်ခေါ်ရင်ကျွန်မကအဆင်သင့်မယ်လို့ဆိုပါတယ်နောက်ကျွန်တော်ကြားရတဲ့တစ်ခုကဆွေးနွေးပွဲတစ်ခုမှာဒေါန်ဆန်းစုကြည်ကိုဖိတ်ဖို့လို့တချို့ကလူလာကြတယ်လို့ပြောပါတယ်တချို့ကလည်းမဖိတ်လို့ရဘူးဖိဖို့ဘာမှမပြောဘူးဆိုပြီးတော့ပြောဆိုင်ကြပါရဲအဲ့လိုဖိဖို့မပြောဘူးဆိုတဲ့အထက်မှာ KIA ဘက်ကလည်းပါတယ်လို့ထင်ပါတယ် KIO ဘက်ကလည
်း KIO ဘက်ကတော့ဒေါ်အောင်ဆန်းစုကြည်ကိုဖိဖို့မဖိဖို့ဆိုတဲ့အထက်အပြစ်ခရဆိုင်ရေးတွေလုပ်ပြီးတဲ့နောက်ပိုင်းမှာနိုင်ငံရေးဆွေးနွေးပွဲမှာဒေါ်အောင်ဆန်းစုကြည်တို့ခွန်ထွန်းဦးတို့တို့ပုံကူမျိုးပါဖို့အတွက်ကျွန်တော်ကစီမံချက်တွေရှိပါတယ်ဒီလိုအချိန်မှာပါဝင်သင့်တယ်လို့လည်း KIA ကခန့်ယူပါတယ်
ဟုတ်ကဲ့အဲ့တော့အခုပြစ်ခတ်ရဆေးရေးကိုနည်းနည်းပြန်ကောက်ရမယ်ဆိုရင်သူကဘိုးချုပ်ပြောတယ်အခုဧပြီလပိုင်းမှာဖြစ်လာတဲ့ပြည်ပခါတွေကြောင့်တော်တော်လေးအလံဝေးသွားတယ်ယုံကြည်မှုတိစောက်ထားတယ်နဲ့ပြတ်သွားတယ်လို့ပြောပါတယ်ပြန်လဲတိစောက်နိုင်ဖို့အလားအလာကိုရှိပါရဲ့လားဘလောက်လောက်မှဖြစ်နိုင်မထင်ပါလဲ
ယုံကြည်မှုတိစောက်ရတယ်တော့ဆက်တိုက်လုပ်ရမှာပါအဲ့တော့ဒီတိုက်ပွဲတွေတစ်ခါလုပ်လိုက်တိုင်းအရင်တိစောက်ထားတဲ့ယုံကြည်မှုကတော်တော်ညော့သွားပါလေ
တချို့ကတော့တိုက်ပွဲဖြစ်ရတာဟာနဲ့ဗမာတမတော်နဲ့တမရဟူခွဲကြပြီးပြောကြတယ်တမနာကတကယ်စစ်မှန်တဲ့ညီညာရဲ့သူလူချင်းတယ်တို့မဲ့သူရဲ့ညွန်ကြားချက်ကိုအောက်ခြေတက်မှုတွေစစ်တပ်ကပေါ့လေလက်မခံဘူးဆိုပြီးတော့ပြောကြပါတယ်အဲ့ဒါကဘယ်လောက်မှန်တယ်လို့သုံးသပ်မိပါသလဲ
ကျွန်တော်တို့ KIO ကတော့အဲ့ဒါလိုသုံးသပ်ချက်မျိုးမထားဘူးတမရဆိုတာတနေငံလုံးမှာအလုံးရဲ့ခေါင်းဆောင်ဖြစ်ပါတယ်အဲ့တော့တမရရဲ့စကားကိုနားထောင်နေနားမထောင်ဘူးလို့ကျွန်တော်ကဝေဖန်သုံးသပ်စရာမလိုဘူးအလုံးကတမရရဲ့စကားကိုသူရဲ့အစိုးရအဖွဲ့အစည်းကတက်ကောကနားထောင်ဖို့လိုပါတယ်။ဒါကြောင့်မလို့အောက်ခြေကအဖွဲ့တို့ကလက်မခံတာတမတာအပေါ်မှာတာဝန်ရှိပါတယ်
။ဒီလိုကိစ္စမျိုးကိုဘုတ်တို့ဒီအစိုးရညီညာရေးကောင်စီတို့ဘာလို့လဲဆွေးနွေးရတဲ့အခါမှာကြတော့တင်ပြဒါရှိမယ်ထင်ပါတယ်။သူတို့ဘယ်လိုပြောပါလဲခင်ဗျာအဲ့ဒီကိစ္စကို
ကျွန်တော်တို့ဒီအမြင်ကတော့ဒီတိုင်းပဲထားပါတယ်။အစိုးရလို့ပြောလိုက်ရင်ကျွန်တော်ကထိတ်ဆုံးမှာတမတာအတာဝန်ရှိတယ်။တမတာရဲ့လုတ်ပန်ခွင့်တမတာကိုဟိုနာခံမှုကအလုံးရှိတင်တယ်လို့ကျွန်တော်ကဒီအယူအဆပဲအဓိကဆွေးနွေးပါတယ်
။ Now KIA ရဲ့ခံယူချက်ကအပြစ်ခတ်ရဆေးရေးဆိုတာအရေးမကြီးဘူး။နိုင်ငံရေးနိုင်ငံရေးသဘောတူညီမှုရရင်အပြစ်ခတ်ရဆေးရေးဟာလူလူလိုက်လာမှာပဲလို့ခံယူထားတယ်လို့ကျွန်တော်နားလည်ပါတယ်။ဒါပေမဲ့အဲ့ဒီအချိန်မှာဘိုးချုပ်ကောင်မောင်အနေနဲ့တကယ်လို့ဟိုကလက်ခံတာလက်မခံတာထားဘိုးချုပ်ကတော့ပုဂ္ဂိုလ်ရေးအဖြစ်လေးလာသူဖြစ်တယောက်မယ်ဆိုရဲတယောက်နိုင်တယ်ဆိုတဲ့ဘောမျိုးပြောတယ်လို့ထင်ပါတယ်ဆိုတော့အခုဧပြီမှာဖြစ်တဲ့ပြည်ပခတ်ရဲ့နောက်ပိုင်းမှာဘိုးချုပ်ရဲ့အဲ့ရည်ရည်ချက်ကိုပြန်လဲရုပ်သိမ်းပါလား အခုခြေထင်မှာသူတို့ဆက်ဆစ်ဆက်တူပြီးတော့အပြစ်ခရစေးရေလုတ်ကြရင်ဘုကျုံနေနဲ့တယောက်ဖူးရွေးတဲ့ရှိပါသေးသလား
ကျွန်တော်က NCCT ရဲ့အဖွဲ့ဝင်ဖြစ်တယ်အဲ့တော့ NCC ရဲ့တာဝန်အရာရန်ကုန်ကိုကျွန်တော်သွားတယ်တိုးတော်လည်းပဲကျွန်တော်တို့ဆီမှာတိုက်ပွဲတွေဒီထက်ပြင်းထန်လာလို့ရှင်တော့NCCT အဖွဲ့ဝင်တယောက်အနေနဲ့ရန်ကုန်ကိုသွားဖို့ကိစ္စပြပြီးသုံးသပ်ဖို့ကျွန်တော်တို့ဆီမှာအစီအစဉ်ရှိပါတယ်